ရုရှားထောက်လိုင်းရေးလေယာဉ်တစ်စီးဟာအက်စတိုးနီးယားနိုင်ငံနယ်နိမိတ်အတွင်းကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အက်စတိုးနီးယားအစိုးရကရုရှားနိုင်ငံတာမတ်ကြီးကိုဆင့်ခေါ်ပြီးတော့ကန့်ကွက်လိုက်ပါတယ်။ဘောကန်ဒေတာတွင်မှရှိတဲ့နိုင်ငံအနေနဲ့အခုလိုကျူးကျော်လာတဲ့လုပ်ရက်ပေါ်မှာအလေးနဲ့ကိစ္စတရားဖြစ်တယ်လို့သဘောထားတဲ့အကြောင်းနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတာမတ်ကြီးအနေနဲ့ဖြေရှင်းချက်ပေးဖို့တောင်းဆိုတဲ့အကြောင်းပြောကြားခဲ့တယ်လို့အက်စတိုးနီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကပြောဆိုပါတယ်။ရုရှားရဲ့Elution 20 အမျိုးအစားထောက်လှမ်းရေးလေယာဉ်ဟာသူ့နိုင်ငံရဲ့လေပိုင်နဲ့အတွင်းကိုအင်ဂါနစ်နေကင်းပိုင်းတို့ကဘာကြောင့်ဝင်ရောက်လာခဲ့ရသလဲဆိုတဲ့အချက်ပေါ်အက်စတိုးနီးယားနိုင်ငံကတည်လို့တဲ့အကြောင်းပြောခွင့်ရသူအမျိုးသမီးကပြောဆိုပါရယ်ရုရှားထောက်လှမ်းရေးလေယာဉ်ဟာအက်စတိုးနီးယားလေပိုင်နဲ့အတွင်းမှာ10မိနစ်လောက်ဝင်ရောက်လာခဲ့တဲ့အကြောင်းနေတိုးအဖွဲ့ကပြောပါရယ်အမည်မသိလေယာဉ်တစ်စီးကိုရေဒါထဲမှာတွေ့ရှိခဲ့ပြီးတဲ့နောက်ဘောကန်ဒေသအတွင်းမှာရှိတဲ့လေတပ်အခြေစိုက်စခန်းတစ်ခုကပေါ်တူဂီနဲ့ဒိမတ်နိုင်ငံတွေက F-16 တိုက်လေယာဉ်ချက်ချင်းပြန်တက်ပြီးတော့လိုက်ခဲ့ကြတယ်လို့နေတိုးအဖွဲ့ကပြောပါတယ်။ရုရှားလေယာဉ်ကိုဒိမတ်တိုက်လေယာဉ်ကကြားဖြတ်ပြီးတော့ဟန်တားခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။